ကျွန်တော်ကကိုယ်တိုင်လေးခုနှစ်မှာအပြစ်ခတ်ရက်စဲခဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်အခုကျွန်တော်ကိုယ်ရည်နေမှာမြန်မာအစိုးရစစ်တပ်တွေနဲ့ကချင်လူမျိုးရေးအဖွဲ့ ကလာရလေးတုံးခုံကဘိုးကြီးမြတ်ကိုကိုနဲ့အခြားအဆင့်ရှိသူနှစ်ယောက်ကိုကချင်တမ်မှာတုံးလက်အောက်ခံတိုင်ရင်ဆန်ကားကဖမ်းဆီးထားခဲ့ပါတယ်။နောက်တနေ့ကိုယ်နဲ့မနေ့ပိုင်းမှာတော့ကချင်တိုင်ရင်ဆန်ကားကတကြချမ်းရင်းဆိုသူကိုမြန်မာစစ်တပ်ခလာရလေးတုံးခုံကတခါဖမ်းဆီးလိုက်ပြန်ပါတယ်။ကချင်နဲ့မြန်မာတပ်ဖွဲ့တွေအကြားနှစ်ဖက်ဖမ်းဆီးထားသူတွေကိုလဲလှယ်ဖို့ပြောဆိုနေခဲ့ပါပဲ တရုတ်ပြည်ယွန်းနန်ပြည်နယ်ကူမင်းခေါ်ခိုးမင်းမြို့ကိုရောက်နေတဲ့ကျွန်တော်ဟာနောက်တနေ့မနေ့မှာ KI ကိုဌာနချုပ်ရှိရာကချင်ပြည်နယ်လိုင်စာမြို့ကိုတွားဖို့အတွက်ခိုးမင်းကနေမန်စီမြို့ကိုတရုတ်လေကြောင်းလိုင်းတစ်ခုနဲ့လိုက်ပါသွားခဲ့ပါတယ
်
မန်စီမြို့ကနေရင်ကျန်းမြို့ကိုတော့အငှားကားနဲ့3နာရီကခီးဆက်ရပါတယ်တောင်တက်တောင်ဆင်းကွေ့ကောက်နေတဲ့လမ်းတွေကိုမိုးကွက်ကြားရွာနေတဲ့ကြားကသွားရတာဖြစ်ပြီးတချို့လမ်းပြင်နေတဲ့နေရာတွေမှာရှုံ့ပွက်ထားနေတဲ့လမ်းလွှဲတွေကနေသွားရတာဖြစ်ပါတယ်ရင်ကျမ်းမြို့ဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကငလျင်အကြီးအကျယ်လှုပ်ခဲ့တဲ့မြို့ဖြစ်ပြီးလူတော်များများဟာအရေးပေါ်ကယ်ဆယ်ရေးရွက်ပြင်တဲတွေမှာအခုထိနေထိုင်ရရှိနေစေပါပဲအဲ့ဒီမြို့မှာကြိုတင်စီစဉ်ထားတဲ့အတိုင်းရောက်နေတဲ့ KIO အဖွဲ့ဝင်တယောက်နဲ့အတူကျွန်တော်တို့လိုင်စာကိုနောက်ထပ်အငှားကားတစ်စီးနဲ့ခီးဆက်ခဲ့ကြပါတယ်လိုက်စာမြို့ဟာမြူကြီးတွေဆိုင်နေတဲ့တောင်တွေပတ်ပတ်လဲဝိုင်းရံနေတဲ့မြေပြမြို့ကလေးတစ်မြို့ဖြစ်ပါတယ်။မြို့ကိုဖြတ်ပြီးစီးဆင်းနေတဲ့လိုက်စာချောင်းကတော့ပေတရာလောက်ကျယ်ပါလိမ့်မယ်။ချောင်းရဲ့တစ်ဖက်ချမ်းကတရုတ်ပြည်ဖြစ်ပြီးနောက်တစ်ချမ်းက KIO ဌာနချုပ်ရှိရာကချင်ပြည်နယ်ဖြစ်ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအပြီးညနေ9:00နာရီလောက်မှာ KIA ကသူတို့ဖမ်းထားတဲ့မြမဘူကြီးညက်ကိုကိုနဲ့အဖွဲ့ကိုပြန်လွှတ်ပေးခဲ့ပါတယ်။မြမစစ်တပ်ကသူတို့ဖမ်းထားတဲ့ KIA တပ်ကြပ်ချမ်းရင်းကိုပြန်လွှတ်မပေးပဲကျွန်တော်လိုက်စာကိုရောက်သွားတဲ့10ရက်နေမှာတပ်ကြပ်ချမ်းရင်းဟာတိုက်ပွဲတွေမှာရရှိခဲ့တဲ့ဒဏ်ရာနဲ့တေဆုံးသွားပြီလို့ KIA ကိုလှမ်းပြီးအကြောင်းကြားခဲ့ပါတယ်။ဂျွန်လ17ရက်နေ့မနေ့မှာ KIA ကိုတွဲပဲ့အထွေထွေအတွေ့အမှုနှစ်ဦးလာနန်နဲ့ကျွန်တော်တွေ့ဆုံပါတယ
်။မနေ့ကညနေ3နာရီပောင်းဝန်းကျင်မှာအဲ့ဒီအလောင်းကိုသူတို့အကြတယ်။အလောင်းကိုအတဲ့ခါမှာဘာဒီတွေ့ရလဲဆိုတော့အပွဲမှာဒဏ်ရာရတဲ့ပုံစံမဟုတ်ပဲနဲ့ဟိချုနဲ့ရက်ထောင်းပြီးတော့နော်ဥထံရာအနာပြကြီးတပိုလုံးပဲပဲညာဟိုခေါင်းကြီးကျေမွားနေပြီးခေါင်းကြီးကွဲနေမျက်နှာလည်းဖူးရောင်ပြီးတော့ဟိုဒီမှာလေးချွန်ထက်တဲ့အရာနဲ့ဟိုထိုးထားတဲ့အရာအများတွေ့ရတယ်ဟိုလက်တရားလေးကျေမွားနေတဲ့ဘိုင်ကြီးရတယ်အဲဒါကူကြီးချင်းအားဖြင့်အဲ့ဒီရေးပေါ်ဟာဘယ်လိုနင်းနေမှဒီတက်ကွဲမှာကျတဲ့ပုံစံမဟုတ်ဘူးသူတို့ရဲ့ဒီရေးပေါ်လေးအရာရှိတက်ကွဲမှာကျသွားတော့ဟိုမကျင်နှက်ချက်တောင်လားမသိဘူးအဲ့ဟိုရက်နဲ့ဒီမှာဒီသရစ္ဆာတွေကိုရိုက်လို့လက်လို့အဲ့လိုလှုပ်တဲ့ဘိုင်ကြီးသူတို့တွေ့ရတယ်အရှင်လန့်ဖန်ခံတဲ့တုံပန်းတယောက်ကိုတုံ့ပန်းပေါ်စီမတုံးမဲနဲ့သူတို့ဟာဒီမြို့မြို့ရက်ဆက်ပြီးတော့ဒီလုတ်တယ်ဆိုတာဟာဒါကအခုအစူရတပ်ဖွဲ့တွေကအဲ့လိုလုတ်တယ်ဆိုရင်ဒါကလည်းဟိုစဉ်းစားမဲ့ဘိုင်းကြီးအများကြီးပါလေသူတို့ပြောတဲ့ဒီတောင်းချမ်းသူတို့တပုံတို့ဆိုတဲ့ကျွန်တော်ဒီလက်နက်ကင်ရာစုတွေကဖမ်းမိတဲ့တုံ့ပန်းကိုနိုင်ငံကဥတည်နဲ့တုံ့ပန်းဥတည်ကျွန်တော်ဆက်ဆံနေတဲ့အချိန်မှာတစ်ဖက်မှာဒီနိုင်ငံတော်အစူရရဲ့တပ်ဖွဲ့ဝင်ဆိုတဲ့ဒီစစ်တပ်တွေကတော့ဖမ်းမိတဲ့ရေးပေါ်တွေကိုရစ်ဆက်ပြီးတော့တတ်ဖြတ်တယ်ဆိုတာသူတို့ကေယောဖွဲ့စည်းကြတော်တော်လေးကွာစိတ်မှောင်ကြီးခံပြင်းတဲ့အပိုင်းအများရှိတယ
်အဲ့ဒီ7ရက်နေ့ညနေပိုင်းမှာပဲ KIA နဲ့မြန်မာတပ်ဖွဲ့တွေဟာလက်နက်ကြီးတွေသုံးပြီးအပြင်းထန်တိုက်ခိုက်ကြပါတယ်မိုးမောက်မြို့နယ်ကတိုက်ပွဲဖြစ်ပွားတဲ့အဲ့ဒီနေရာဟာလိုင်စာဌာနချုပ်ကနေကာလာယမိုင်60လောက်ဝေးပြီးတာပိန်ရေအားလျှပ်စစ်ဆေးရုံစီမံကိန်းကိုတွားတဲ့ကားလမ်းပေါ်မှာဖြစ်ပါတယ်7ရက်နေ့ညမှာပဲမြကြီးနာမှာရှိတဲ့ KIO ဆက်ဆံရေးယုံကအဖွဲ့ဝင်တွေကိုလိုင်စာဌာနချုပ်ပြန်ခေါ်လိုက်ပါတယ်။အဲ့ဒီမြကြီးနာကအဖွဲ့ဝင်တွေလိုင်စာဌာနချုပ်ကိုညတကောင်ကျော်လောက်ပြန်ရောက်လာတဲ့အခါအခမ်းအနားနဲ့ကြိုးစိုးဧက္ခံခဲ့ကြပါတယ်။1994ခုနှစ်မှာ KIO နဲ့မြန်မာအစိုးရတို့ငြိမ်းချမ်းရေးသဘောတူညီချက်ချုပ်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အနှံ့မှာ KIO ကဆက်ဆံရေးယုံ20ကျော်ဖွင့်ခဲ့ပါတယ်။ပြီးခဲ့တဲ့2010ခုနှစ်အောက်တိုဘာလမှာမြန်မာအစိုးရနဲ့ KIO ကြား နေကြောင်တပ်ဖွဲ့ရေးကိစ္စနဲ့ပတ်သက်ပြီးစေစားမှုတွေအဆုံးသတ်သွားခဲ့ပြီးနောက်မှာတော့တခြားရုံးတွေကို KIU ကပိတ်ပစ်ခဲ့ပေမဲ့မြမအစိုးရရဲ့သဘောတူညီချက်အရညကြီးနာရုံးကိုဆက်လက်ထားရှိခဲ့ရကနေအခုအဲ့ဒီရုံးကိုပိတ်ပစ်လိုက်တာဖြစ်ပါတယ် BGF လို့ခေါ်တဲ့နေကြောင်တပ်ဖွဲ့ရေးကို KIU ကဘာကြောင့်လက်မခံတာပါလဲ
BGF ရဲ့အုပ်ချုပ်မှုအားလုံးကဒီတပ်မတော်စုရရဲ့လက်အောက်မှာရောက်သွားမယ်နောက်ပြီးတော့ DGF တန်ရင်းနေရလဲသူတို့လုတ်ချင်တဲ့လုတ်ပိုင်ခွင့်ဘာမှမရှိတော့ဘူးအဲကြောင့်မို့ DPGF ဘယ်လို90ပါလဲဆိုတော့ဒါလက်နဲ့စွန့်လို့ရေးစုတဲ့ဒီမူဝါဒကိုဆိုတော့အထင်ရှားအမြင်တွေ့ရတာပေါ့ဒါကြောင့်မို့ကျွန်တော်အဲ့မှာ2009ကနေပြီးတော့2020အပိလာတိအဲတည်ဆုံတဲ့တစ်ခါမှာလာဘာတွေပြောလဲဆိုတော့ခဲ့ခင်ဗျားတို့ကုမ္ပဏီထောင်ချင်းထောင်ကြပါဟိုပြန်လည်နေရာချတဲ့ရေးပေါ့နော်ဟိုကလုပ်ငန်းစီစဉ်ပေးမယ်လေခွက်တွေဖို့ဖို့ပဲအိမ်ယာမြေခွက်တွေဟိုချပေးမယ်အဲ့ဒီပိုင်းကြီးပါပဲနောက်ပြီးတော့ဟိုနိုင်ငံရေးလုပ်မယ်ဆိုရင်ပြောကြပါခင်ဗျားတို့ရဲ့ထွက်လာတဲ့ဒီလူကြီးကနေပြီးနိုင်ငံမျိုးနွယ်လေးခုတော့မှဟိုရအောင်လုပ်ပေးမယ်ဆိုရက်ဒါတွေကအခွင့်အရေးတွေပဲကျွန်တော်တို့လူချင်တာလည်းအခွင့်အရေးမဟုတ်ဘူးကျွန်တော်တို့လူချင်တာကတော့လုံပိုင်ခွင့်ပေါ့နော်ကချင်ပြည်နယ်မှာရှိတဲ့ပြည်နယ်တူပြည်နယ်သားတွေဟာအလုံးကဥယျာဉ်ဒေသအတွက်လုံပိုင်ခွင့်ဆိုတာရှိကိုရှိရမယ်
တိုင်းရင်းသားတွေရဲ့ရပိုင်ခွင့်တွေကိုမြန်မာအာဏာပိုင်တွေဥပက္ခပြုနေသမျှပဋိပက္ခတွေကဆက်ပြီးရှိနေအောင်ပါပဲလို့ဦးလာနန်ကပြောပါတယ်
အတိဆုံးမယ်ဆွေးနွေးကြမယ်နိုင်ငံရေးတည်တရာကိုနိုင်ငံနဲ့ဖြည့်ရှင်းမယ်ဆိုတဲ့ဒီကွာဒါကိုကျွန်တော်ကပြင်သုံးတာကကျွန်တော်တို့ KO ဖွဲ့စည်းစပြီးတော့ထူထောင်လာတဲ့1968ခုနှစ်ကစပြီးတော့ဒီမူဝါဒကိုလဲဆုပ်လိုက်ခံထားပြီးတော့ကျွန်တော်တို့ဆိုလိုင်းရေးလုံအောင်ဆင်လုပ်ခဲ့ကြတာပဲအခုဖြစ်နေတဲ့ဒီတိုင်းဒါအရေးဟာကျွန်တော်ကချင်းပြည်နယ်မှာတာမဟုတ်ဘူးနိုင်ငံလုံးအတိုင်းနဲ့မှာဖြစ်နေတဲ့ဒီတိုင်းဒါအရေးခင်းဟာတိုင်းဒါဟိုလက်ခွင့်အတောင်းဆုံမှုတွေပေါ့နော်ကျင်းနေဒီရဲ့ဒီလုံပိုင်ခွင့်အတောင်းဆုံမှုဟာအတိတ်ကတော့မတော့လဲဆိုတော့ဒီပုံကိုရေးမဟုတ်ပါဘူးခင်ဗျာဒီနိုင်ငံရေးပါဒါကြောင့်မို့ဒါကိုဖြည့်ရှင်းနိုင်ဖို့ကတော့ကျွန်တော်တို့ဒီနိုင်ငံရေးနည်းနဲ့တို့ကတည်ဆုံဆွေးနွေးမှုကိုကျွန်တော်လူလာတယ်ဟိုတိုက်ပွဲအတွင်းတရာတော့ကျွန်တော်ကလူလာတာမရှိဘူးဒါမဲ့ဟိုကမေးစရာရှိတယ်ဒါဆိုရင်ခင်ဗျားတို့ကိရဖွဲ့စီဘာလို့လက်နက်ကင်ကြတာလဲအခုကကျွန်တော်တို့ဆက်ဆံနေရတဲ့ဟိုဖွဲ့စီကလက်နက်ကိုအားကိုးပြီးတော့ဒီနိုင်ငံတော်ရဲ့အာဏာကိုရယူထားတဲ့အဖွဲ့စီတစ်ခုဖြစ်တယ်တို့လက်နက်ကင်ထားတဲ့အဖွဲ့စီတစ်ခုကိုကျွန်တော်ဟာလက်နက်မကင်ဘဲနဲ့ပြောဆိုမယ်ဆိုရင်ဘယ်လိုမှကျွန်တော်ဘက်ကဒီအမခံချက်မရှိဘူးကျွန်တော်ရဲ့နောက်မှာဘေးနိုင်ငံအဖွဲ့အစည်းရပါဘူရက်တည်ပြီးတဲ့အဖွဲ့အစည်းလည်းမရှိဘူးမြန်မာနိုင်ငံမှာစစ်မှန်တဲ့ပြည်တော်စုဖြစ်ပေါ်လာတဲ့အခါမှာသူတို့ဒီလက်နက်ကန်လမ်းစဉ်ဆိုတာဟာသူတို့ကအဲ့လိုစွန့်လို့ဖို့အဆင်တင်ပါပဲ
ကချင်ပြည်နယ်ခီးစဉ်ပထမပိုင်းကိုဒီမာတင်ရန်သားဝင်ပြပါခင်ဗျာဒီမိုကရေစီရရှိရေးလှုပ်ရှားနေကြတဲ့ပြည်တွင်းနိုင်ငံရေးအင်အားစုတွေအပေါ် KIO ကဘယ်လိုရှုမြင်ပါသလဲအင်အား9000ကရှိတဲ့ KIA ကချင်တပ်ဖွဲ့ဟာဘယ်လိုလက်နက်မျိုးတွေသုံးဆွဲနေပြီးသူတို့ဘယ်ကဝင်ငွေရရှိနေပါသလဲ။ဒါမဲ့ဒုတိယပိုင်းမှာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။